ဗဟိုစစ်ကော်မရှင်ရဲ့ဥက္ကဋ္ဌလည်းဖြစ်တရုတ်ကွန်မြူနစ်ပါတီရဲ့အထွေထွေအတွင်းမှုအဖြစ်တရုတ်ခေါင်းဆောင်တဲ့နေရာယာရူးကိုဇီရှင်ပင်းကိုပေးအပ်လိုက်ပါပြီ။ဒုတိယသမ္မတမစ္စတာဆီဟာယာရူးကနေအနားယူတော့မဲ့သမ္မတဟူဂျင်တောက်ပြီးရင်ပါတီရဲ့ခေါင်းဆောင်ယာရူးကိုဆက်ခံမဲ့သူဖြစ်တယ်ဆိုတာကိုအချင်းတော်တော်ကြာကလေးကမျှော်လင့်ထားပြီးဖြစ်ပါတယ်။ပြီးခဲ့တဲ့ဗိုလ်ဟူးနေ့ကတော့ဘေကျင်းမြို့တော်ရဲ့ပြည်သူခမ်းမထက်ကကော်ဇော်နီပေါ်မှာမစ္စတာဆီဟာတရုတ်ခေါင်းဆောင်အသစ်6ယောက်နဲ့အတူလျှောက်လှမ်းခဲ့ပါတယ်။လာမယ့်မတ်လသမ္မတယာရူးကိုလက်ခံယူမှာဖြစ်တဲ့အတွက်ဖြစ်တဲ့မစ္စတာဆီဟာနိုင်ငံပိုင်ရုပ်မြင်သံကြားကနေတမ်းပြီကိုပြောတဲ့မိန့်ခွန်းမှာတော့တရုတ်ခေါင်းဆောင်တစ်အနေနဲ့အလွန်ကြီးမားတဲ့တာဝန်ယူမှုတွေနဲ့ရင်ဆိုင်ရမှာဖြစ်ပေမဲ့ 1.3 ဘီလီယံရှိတဲ့တရုတ်ပြည်သူလူထုအတွက်ကောင်းမွန်တဲ့လူနေမှုဘဝတွေအတွက်တိုက်ပွဲဝင်သွားမှာဖြစ်တယ်လို့မိန့်ခွန်းပြောခဲ့ပါတယ်။တော်လှန်ရေးခေါင်းဆောင်တဦးရဲ့တားဖြစ်သူအသက်59နှစ်အရွယ်ခေါင်းဆောင်အသစ်ဟာစီးပွားရေးဖွံ့ဖြိုးမှုနှေးကွေးနေတာတွေနောက်ပြည်သူတွေအမျက်ထွက်နေတဲ့အစိုးရဘက်ကအကျင့်ပြက်လက်ဆမ်းမှုတွေစတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့ကမ္ဘာဒုတိယအကြီးအမားဆုံးစီးပွားရေးလုပ်ငန်းတွေကိုလုတ်ကန်ရမှာတရုတ်နိုင်ငံကိုဥဆောင်ပေးရတော့မှာလည်းဖြစ်ပါတယ်ခင်ဗျာ